မတရားသင်အုပ်တွေပုံမှန်စက်ခွန်တင့်တဲ့ဒီဘောကျင်းထောင်မှာဒီဗီဗီနဲ့အရာဝတီသတင်းဌာနကသတင်းတော့3ဖမ်းဆီးခံရမှုနဲ့ပတ်သက်ပြီးတော့သတင်းတော့ကသူ့အလုပ်လုပ်တဲ့အပေါ်အရေးမယူသင့်ပေမဲ့လက်နက်ကိုင်အဖွဲ့အစည်းနဲ့ဆက်သွယ်ပြီးနိုင်ငံတော်လုံခြုံရေးကိုထိခိုက်အောင်လုပ်တာထင်ရှားတယ်ဆိုရင်တော့အရေးယူအားမှာဖြစ်တယ်လို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်အဖွဲ့ဝင်တူကပြောလိ ဒီကနေ့ဩဂတ်လ18ရက်နေ့တီဘောမြို့နယ်တရားရုံးမှာမတရားတဲ့အဥပဒေပုံမှန်ဆက်ခွင်တင်တဲ့တရားစွဲဆိုခံထားရတဲ့ DVB သတင်းဌာနကသတင်းတော်ဦးဝေးနိုင်နဲ့ကိုပြည့်ဖုံးအောင် ARD သတင်းဌာနကသတင်းတော်ဦးသိန်းစောခေါ်လဝီဝန်တို့ရဲ့အာမခံရှောက်ထားမှုဒုတိယအကြိမ်ပယ်ချခံလိုက်ရပါတယ်။တရားလိုပြသက်သေတွေစစ်ဆေးတဲ့အဆင့်မပြည့်သေးတာမို့အာမခံပယ်ချတာဖြစ်တယ်လို့တရားသူကြီးဘက်ကအကြောင်းပြချက်ပေးတဲ့အကြောင်းသတင်းတော်ဘက်ကကိုစားပြုတရားလွတ်တော်ရှိနေဒေါ်ရွှေမိုးညွန့်ကပြောပါတယ်
သူကဒီပေါ့ဒီတက်သေးတွေကြံနေတယ်တက်သေးတွေကြံပြီးရဒီအကြောင်းအမှုဖြစ်အကြောင်းအရာတွေကလည်းဟိုအရေးကြီးတဲ့တက်သေးကစားရစားတန်းနေဒီတက်သေးတွေသင်သွင်းတဲ့အဆင့်မပြီးသေးဘူးပေါ့အဲ့ဒါကြောင့်ဒါပဲတဲ့သူကဘာအမေချာတခါကဥပဒေရရှိရတယ်ဒီဘုံမမျက်မောအောင်ကိုအဓိကတက်သေးဖြစ်တဲ့ဘုံမမျက်မောအောင်စစ်ဆေးပြီးမှအမကပေးတင်ကြတော့သူကရှောက်ထားတာလေးရှိတော့ပေါ့နော်အရေးကြီးတက်သေးကြံနေရင်အဲ့ဒါမှအမကမပြီးသေးဘူးပေါ့
ဒီကနေ့တရားရုံးချိန်မှာတမရောဘက်ကတရားလိုတက်တီဘုံမှုမျက်မှောက်အောင်ကိုစတင်စစ်ဆေးခဲ့ပြီးတရားလိုဘက်ကတက်တီကန် CD ပြားကိုတင်သွင်းခဲ့ပါတယ်။ဒါပေမဲ့တရားလိုဘက်ကတင်သွင်းတဲ့တက်တီကန်ပစ္စည်းဟာမူရင်းတက်တီကန်ချက်တွေမဟုတ်တဲ့အတွက်ဥပဒေနဲ့မညီညွတ်တော့မို့ရှိနေတွေကကန့်ကွက်ခဲ့တဲ့အကြောင်းဒေါ်ရွှေမိုးညွန့်ကပြောပြပါဗျာ။
တရားလိုကတက်တီဘုံမှုမျက်မှောက်အောင်ကိုစတင်ဘုံမှုမျက်မှောက်အောင်ကိုစစ်နေတဲ့အချိန်မှာဒီအဓိကစင်မင်းချင်းအချိန်မှာပဲသူတို့ဘက်ကနေပြီးတော့တက်တီကသွင်းတယ်ဒီ CD ရာကိုသွင်းတဲ့အခါမှာကျွန်တော်တို့ဘက်ကကန့်ကွက်တယ်ဥပဒေနဲ့မညီဘူးသူကမူရင်းတက်တီကစစ်တယ်ပါမလားတော့သူကမူရင်းတက်တီကချက်ကဖုန်းထဲမှာရှိနေတယ်အဲ့ဒီဖုန်းကဒေတာတွေကိုသူကဖြတ်ပလိုက်တယ်နိုင်ငံတော်လုံးကြုံရေးသူကဖြတ်ပလိုက်တယ်ဆိုတော့သူကအကြောင်းပြလိုက်
တရင်တော်သုံးဦးဖမ်းဆီးခံထားရတဲ့နေ့ပတ်သက်ပြီးမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကတော့တရင်တော်တွေသူ့လို့သူလို့တဲ့ပေါ်ဖမ်းဆီးတာမဖြစ်သင့်ဘူးလို့ပြောပါတယ်။ဒါပေမဲ့တစ်ဖက်မှာလက်နက်ကင်အဖွဲ့တွေနဲ့ဆက်သွယ်ပြီးနိုင်ငံတော်လုံခြုံရေးကိုထိခိုက်အောင်လုပ်တာထင်ရှားတယ်ဆိုရင်တော့အရေးယူရမှာဖြစ်တယ်လို့သူကဆိုပါတယ်
။အများပြည်သူတွားလို့ရတဲ့နေရာသူတို့တွားတာဖြစ်တဲ့အတွက်ကြောင့်ဒီပေါ်မှာတော့အရေးမယူသင့်ဘူးပေါ့နော်။နောက်တစ်ခုကကြတော့တရင်တော့တရားဝင်နေတဲ့တရင်ရယူတဲ့အလုပ်တစ်ခုကိုလုပ်တာအတွက်လည်းဒါအရေးမယူသင့်ဘူးပေါ့နော်ဒါကပထမအပိုင်းပါခင်ဗျဒုတိယအပိုင်းကကြတော့ဟိုသူတို့ဒီဟိုပေါ့လက်နက်ကင်တောင်းရန်သူနဲ့ဆက်သွယ်ပြီးတော့လက်နက်တော့လုံလုံရေးကိုထိခိုက်စေနိုင်တဲ့အလုပ်ကိုလုပ်ခဲ့တယ်ဆိုတဲ့အထောက်အထားကိုတွေ့ရင်တော့ဒါအရေးယူရမှာဖြစ်ပါတယ်
မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အနေနဲ့တော့တရားရုံးပေါ်ရောက်ရှိနေပြီးဖြစ်တဲ့အမှုကိစ္စတွေကိုကြောင်းဝင်ဆွတ်ဖက်မှာမဟုတ်ဘူးလို့ဥယုလွင်အောင်ကပြောပါတယ်
။အခုကတော့ဟိုတရားရုံးရောက်သွားပြီဆိုတော့ကျွန်တော်တို့ဘာမှဝင်ရောက်ဆွတ်ဖက်လို့မသိတော့ဘူးပေါ့လေ။တမရောကလည်းသူ့လက်ထက်မှာမရှိတော့ဘူးပေါ့။ဒီကိစ္စသူ့လက်ထက်မရှိတော့တရားရုံးတင်လိုက်ပြီးဖြစ်တဲ့အတွက်ကြောင့်ဟိုတရားရုံးကပဲနည်းနည်းဆန်းဆန်းအစစ်ဆေးပေးဖို့ပဲရှိပါတယ်။တမရောကိုအကျံပေးလေတမရောကသူ့လက်ထက်မှာမရှိတော့ဘူးတရားရုံးရောက်သွားပြီဖြစ်ပါတယ်ခင်ဗျာ
မြန်မာလူ့အခွင့်အရေးကော်မရှင်ဟာပြီးခဲ့တဲ့ရက်ပိုင်းကတီဘောအကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းတောက်၃ဦးနဲ့တွားရောက်တွေ့ဆုံခဲ့သလိုရှမ်းပြည်နယ်မြောက်ပိုင်းကအကျဉ်းထောင်တွေကိုလည်းတွားရောက်လည်လာခဲ့ပါသေးတယ် DVB သတင်းဌာနကသတင်းတောက်ဦးဝေးနိုင်နဲ့ကိုပြည့်ဖုံးအောင် ARD သတင်းဌာနကသတင်းတောက်ဦးသိန်းစောခေါ်လဝီဝန်တို့ဟာပြီးခဲ့တဲ့ဇွန်လ26ရက်နေ့ကတအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA လက်နက်ကိုင်နေမြီမှာလုပ်တဲ့မူရစေဝါဖြက်စီးတဲ့ပွဲကိုတွားရောက်တရင်ယူပြီးအပြန်လမ်းမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်လို့နောက်တစ်ကြိမ်ယုံကြည်ကိုတော့ဩဂတ်လ25ရက်နေ့မှာပြန်လည်ချင်းစုထားတာလည်းဖြစ်ပါတယ်ရှင်။